ဂျပန်နိုင်ငံရဲ့ပင်မကျွန်းဖြစ်တဲ့ဟွန်ရှုကျွန်းကိုဥတီတိုက်ခတ်လာနေတဲ့အင်အားပြင်းတိုင်ဖုန်မုန်တိုင်းကြောင့်လင်းခီးစင်းလေးနဲ့ရထားခီးစင်းလေးဖြတ်သိမ်းခဲ့ရသလိုပြည်စင်ပြီးပြတ်တောက်တာတွေနဲ့လည်းရင်ဆိုင်နေရပါတယ်။ဒါပြင်ပြီးခဲ့တဲ့လကမုန်တိုင်းနဲ့ခံလိုက်ရပြီးပြန်လည်းထူထောင်လှုပ်နေတဲ့နေရာတွေကလည်းလူတွေကိုဘေးလွတ်ရာကိုရှုထောင်ပေးခဲ့ရပါတယ်။ပြီးခဲ့တဲ့လကဖြစ်ခဲ့တဲ့ဒီတိုက်ဖုန်မုန်တိုင်းအတွက်မှာတော့အကြီးကျယ်ရေလောင်းမှုကခံလိုက်ရတဲ့အိုဆာကာမြို့ကကျန်းဆိုင်နိုင်ငံက၄စိတ်ရဲ့လင်းပြင်းလန့်ကိုတနင်္ဂနွေနေ့မနက်၇နာရီကနေ၁လနေ့မနက်၆နာရီရှိပိတ်သွားမှာဖြစ်တယ်ဆိုပြီးတော့ပြောပါရယ်ဒီ၄စိတ်ကိုစက်တင်ဘာ၂၁ရက်နေ့ကမှအကုန်လုံးပြန်ပြီးတော့ဖွင့်ခဲ့တာပါ၄ဆောင်းလိုင်းတွေနဲ့အနေနဲ့ခီးစင်ပေါင်း၁100ကျော်ကိုဖျက်ပစ်ခဲ့ရတယ်လို့လည်းဂျပန်နိုင်ငံရဲ့ NHK သတင်းဌာနကပြောပါရယ်ဂျပန်နိုင်ငံရဲ့အလဲပိုင်းနဲ့နောက်ပိုင်းဒေသတွေက local ရထားတွေနဲ့ကြီးစံရထားပြည်ဆွေးမှုအတော်များများကိုရထိုင်းထားတယ်လို့လည်းဂျပန်နောက်ပိုင်းနဲ့အလဲပိုင်းရထားပို့ဆောင်ဌာနတာဝန်ရှိသူတွေကပြောပါရယ်တိုကျိုမြို့ပေါ်ကရထားခီးစဉ်နဲ့အားလုံးကိုဒီနေ့ကနေ့ည၈နာရီကစပြီးရဆိုင်သွားမှာဖြစ်သလိုကြီးစံရထားခီးစဉ်တချို့ကိုလည်းရဆိုင်သွားမှာဖြစ်တယ်လို့ဂျပန်ရှေ့ပိုင်းရထားဌာနကပြောပါတယ်။ဒါပြင်မြောက်ရထားပြည်ဆိုင်မှုတချို့ကိုလည်းရဆိုင်သွားမှာဖြစ်တယ်ဆိုပြီးတော့တိုကျိုရထားပို့ဆောင်ဌာနကပြောပါတယ်။ဂျပန်နိုင်ငံရဲ့အနောက်ပိုင်းနဲ့တောင်ပိုင်းဒေသတွေကအင်ဂျီ9သိန်းကိုအေးလို့ရာကိုရှေ့ဖို့အမိန့်ထုတ်ထားပြီးတော့အိုကီနာဝါနဲ့ကာဂိုရှိမခံရီမှာရှိတဲ့ဒီအိမ်တော်စု3သိန်းလောက်လည်းပြည့်စုံပြီးပြတ်တော့တဲ့ပြဿနာနဲ့ရင်ဆိုင်ရပြီး60ကျော်ဒဏ်ရာရထားတယ်လို့ဆိုပါတယ်နော်